မေရိကန်ပြည်ထောင်စုဝါရှင်တန် DC VOA ဘင်္ဂလီဘာသာဌာနလက်အောက်ကနေရိုဟင်ဂျာအသံလွှင့်အစီအစဉ်ကိုဇူလိုင်လ29ရက်နေ့တနင်္လာနေ့ကစတင်ထုတ်လွှင့်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာကူတူပလောင်ရိုဟင်ဂျာဒုက္ခသည်စခန်းကပေးပို့တဲ့သတင်းတွေအပြင်အထူးသဖြင့်ဘင်္ဂလားဒေ့ရှ်အပါအဝင်နိုင်ငံတကာသတင်းတွေကိုတနေ့ကိုနိုင်ရွက်တနင်္လာနေ့ကနေတောက်ကြနေ့အထိတပတ်5ရက်ဝါရှင်တန်စံတော်ချိန်မနက်9နာရီခွဲဘင်္ဂလားဒေ့ရှ်စံတော်ချိန်ညနေ9နာရီခွဲမှာရိုဟင်ဂျာဘာသာစကားနဲ့ထုတ်လွှင့်သွားမှာဖြစ်ပါတယ်။ Lifeline လို့အမည်ပေးထားတဲ့မိနစ်30စာရေဒီယိုအစီအစဉ်မှာတော့ဒုက္ခသည်တွေရဲ့ဘဝနဲ့လိုအပ်ချက်လုံခြုံရေးမိသားစုပြန်လည်ဆုံစည်းရေးရိတ်ခါခွဲတမ်းခလုံးရေးစခန်းပညာရေးနဲ့ကျန်းမာရေးဆိုင်ရာသတင်းအချက်အလက်တွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒုက္ခသည်တွေရဲ့အတွေ့အကြုံတွေကိုမျှဝေနိုင်သလိုသူတို့ရဲ့မိသားစုတွေကိုလည်းလေလိုင်းကနေတဆင့်စကားပါနိုင်ပါတယ်။နောက်အစွန်းရောက်အဖွဲ့တွေမှာပူးပေါင်းပါဝင်ရတဲ့အန်ဒီယတွေကိုလည်းလေ့လာသင်ယူနိုင်မှာဖြစ်ပါတယ်။ဒုက္ခသည်စခန်းတွေအတွင်မှာမွတ်စလင်အစွန်းရောက်တည်းရဲ့ဝါရပြန့်လူသစ်စုဆောင်းဖို့ကြိုးပမ်းမှုတွေကိုတံပြန်ကင်တွေ့နိုင်ရေးကလည်းအခုအတန်လွှင့်ရတဲ့ရည်ရွယ်ချက်ထဲမှာအကြောင်းရင်းတစ်ခုအနေနဲ့ပါဝင်ပါတယ်။ဒါ့အပြင်ဒီပြည်ပခအခက်ခဲကြီးမှာအမေရိကန်နဲ့နိုင်ငံတကာအတိုင်းဝိုင်းဘက်ကပါဝင်ဆောက်ရွက်ပေးနေတာတွေကိုလည်းရိုဟင်ဂျာတွေကိုအသိပေးတာဖြစ်တယ်လို့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။